ဒီတခါယတားတို့သေဆုံးတဲ့အထိတိုင်းသားလက်နက်ကဖွဲ့တစ်ခုဖြစ်တဲ့ကရင်မျိုးသားစီယုံကရင်ယူလောက်ခံသတ်တွင်နဲ့မြန်မာစစ်တပ်တို့ကြားစိုက်ဆိုက်မှုတွေကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်အပေါ်ဘယ်လိုတက်ရောက်မှုတွေရှိလာနိုင်မလဲဆိုတာသုံးနာသူတွေရဲ့အမြင်ကိုသင်ပြပါမယ်ကျွန်တော်နိုင်ကွင်အိမ်ပါမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးထားတဲ့ KNU တပ်မဆုံးနဲ့တပ်မတော်ကြားစီရေးသိမ်းမှနေတဲ့ပဲခူးတိုင်းကြောက်ကြီးမြို့နယ်မှာအယက်သားနှုတ်ပြစ်ခတ်ဆက်ဖြတ်ခံခဲ့ရတာပါမနေ့တုန်းကပြစ်ခတ်မှုကဘယ်သူလက်ချက်ဆိုတာရှင်းရှင်းလင်းလင်းမသိရဘူးလို့လဲကြောက်ကြီးမြို့ခံတို့ကပြောပါတယ
်ဒီဆုံးတဲ့လူဟာအယက်သားပဲမယောင်နယောင်မနေ့ကတိုက်ပွဲကတော့မဖြစ်ဘူးခင်ဗျာဒါနဲ့တို့ရမ်းမပေါ်သွားနေပြစ်ခံရတယ်လို့ပြောတာလေအဲ့မျိုးတဲအချက်နန်းနေကြဘိုးဘက်ကလည်းဒီဘက်ကပြစ်တာလို့ဈားတဲ့ဘလို့မှဝယ်ခွဲလို့မရဘူ
းအယက်သားနှုတ်ပြစ်သက်ခံရမှုအတွက်တပ်မတော်နဲ့ KNU တို့ကတော့အပြန်အလှန်ဆွဆွဲထားကြတာပါပြစ်ခတ်မှုကြောင့်ဒေသုံးသူလူဟာကြောက်ကြီးမျိုးဆောင်ကူတန်းရောက်ွက်မှာနေတိုင်းသူအသက်54နှစ်အရွယ်ဥသာနဲ့အသက်52နှစ်အရွယ်ဦးဆုံးစိုးတို့ဖြစ်ပြီးသူတို့ကို KNU တပ်မ5ဗီရုစစ်တိုက်ရင်တဲ့ဘက်ကပြစ်သက်ခဲ့ပြီးဈေးရောင်းရငွေတွေကိုလူရက်သွားခဲ့ကြောင်းတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်ပြီးကြတဲ့နှစ်ကုန်ပိုင်းကစပြီး KNU တပ်ဖွဲ့တွေဟာနောက်ဆက်ပြစ်ခတ်မှု6ကြိမ်ဆက်မလဲရှိခဲ့ပြီးအခုနောက်ဆုံးအယက်သားနှုတ်ဒေသုံးမှုကိုအဖြစ်မှန်ပေါ်ပေါက်အောင်ဆက်လက်စုံစမ်းစစ်ဆေးနေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်သမရောရဲ့ဆွဆွဲချက်ကိုတော့ KNU စစ်မှန်ငါပြောခွင့်ရပဒုံမမငါငင်းဆန်ထားပါတယ
်။အဲတတိမပြန်ရာရေးဆိုပြီးတော့မှစစ်မှန်ငါကဒီလူစစ်တိုင်းတိလာစစ်မှန်ငါချက်ကြီးမှမရှိပဲ။ဒါဒီလူစစ်တိုင်းတိလည်းမရှိဘူးလေ။ပုလို့ကောရလွဲနေတယ်လေမှာ
။အားကြီးတိုင်းသားလက်နက်ကန်ဖွဲ့တစ်ခုဖြစ်တဲ့ KNU ဟာမြန်မာအစိုးရနဲ့ NCA ပြည်ရစာချုပ်ကို2015ခုနှစ်မှာလက်မှတ်ရေးထိုးခဲ့ပြီးငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်လာခဲ့ပေမဲ့ဆွေးနွေးမှုတွေကိုတော့ပြီးခဲ့တဲ့နှစ်မှာပဲရပ်ဆိုင်းထားပါတယ်။နိုင်ငံရေးရဆွေးနွေးမှုတွေမလုပ်နိုင်တယ်လို့တက်လျာချထားရေးတိုင်းရင်အားလျှော့ချရေးပါဝင်စစ်ရေးဆိုင်ရာကိစ္စတွေမှာလည်းသဘောတူညီချက်တွေမရရှိသေးတာကြောင့်ထိတ်တန့်ရင်ဆိုင်မှုတွေလည်းမကြာခဏကြုံနေရတာပါအခုနောက်ဆက်စစ်ရေးသင်းမမှုတွေကြောင့်ငင်းချမ်းရေးဆွေးနွေးမှုတွေပါထိခိုက်လာမှာစိုးရင်ရတယ်လို့လည်းဘကူတန်အရပတ်ပြေကတိုက်ခိုက်မှုစောက်ကြီးရေးဖွဲ့ဝင်ဦးတူဘလက်ကတုံ့တက်ထားပါတယ
်ဒီလိုပုတ်တိုက်မှုတွေရှိလာရင်ကြာကြာရင်ပို့ပြီးတော့ကိုယ်ပါကျွန်တော်စိုးရင်လည်းနောက်ပြီးတော့လည်းဒေသခံပြည်သူတွေပဲထိခိုက်နေတာကများတဲ့အတွက်ကျွန်တော်တို့ကတော့တွေ့ဆုံးစီးကင်းတဲ့တပ်ပိုင်းလက်နက်ကိုင်နှစ်ဖွဲ့အားကင်းရင်ယူနေအစိုးရတပ်နဲ့ပေါ်ကလူကြီးတွေ့ပြီးတော့ဆွေးနွေးရင်တော့အကောင်းဆုံးအခြေအနေပဲအကယ်၍မတွေ့ဘူးဆိုဒီတိုင်းဖြစ်လာရင်နိုင်ငံရေးဆွေးနွေးပွဲကြတော့အထောက်အကူမပေးနိုင်တော့ဘူးဖြစ်သွားမယ်လေ
KNU ရဲ့လက်နက်ကန်တပ်ဖွဲ့ KNL ကခရင်ပြည်နယ်ဖာပုံမြို့နယ်ကတပ်မတော်ရဲ့ခြေဆိုင်စခန်းတွေကိုပြီးခဲ့တဲ့နှစ်မကုန်ခင်နောက်ဆုံးစားရုပ်သိမ်းပေးဖို့ကြေညာချက်ထုတ်ပြန်ခဲ့တာကြောင့်စစ်ရေးသိမ်းမှမှုတွေလည်းကြီးထွားလာခဲ့တာပါပြီးခဲ့တဲ့နှစ်တွေမှာပဲထောင်နဲ့ချီတဲ့ဒေသခံတွေကလည်း KNU ဆင်းချုပ်ရဒေသမှာတပ်မတော်ရဲ့ခြေဆိုင်စခန်းတွေကိုဖယ်ရှားပေးဖို့စန္ဒပြတောင်းဆိုလှုပ်ရှားမှုတွေလည်းရှိခဲ့ပါတယ်ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ